သတင်းပတ်အတွင်းမှာကြားခဲ့ရတဲ့သတင်းတွေကထိုင်းနိုင်ငံမှာနိုင်ငံရေးမတည်မငြိမ်မှုတွေဖြစ်ပြီးတော့ဝန်ကြီးချုပ်ယုံကိုသိမ်းယူထားကြတဲ့ဆန္ဒပြသမားတွေနဲ့လုံခြုံရေးတပ်ဖွဲ့တွေရဲတပ်ဖွဲ့တွေပြည်ကယုံတွေဖြစ်ပွားပြီးနောက်ဆုံးလူ2ယောက်သေဆုံးပြီးတော့လူ400ကျော်ထိခိုက်ဒဏ်ရာရတယ်ဆိုတဲ့သတင်းတွေကိုကျွန်တော်တို့ကြားခဲ့ကြရပါတယ်။ထိုင်းနိုင်ငံမှာအခုလိုဆန္ဒပြပွဲတွေဖြစ်ပွားနေတာဆိုလို့ရှိရင်ကြားခဲ့ပါပြီ။လွန်ခဲ့တဲ့သတင်း3-4ပတ်တည်းအစတင်ပြီးတော့ဒီအစိုးရထဲမှာဝန်ကြီးချုပ်မစ္စတာဆာမတ်ကအရင်ဝန်ကြီးချုပ်ဟောင်းမစ္စတာတာဆင်နဲ့ဩဇာလွှမ်းမိုးမှုတွေရှိနေတယ်ဆိုပြီးတော့မကျေနပ်ကြလို့ဆန္ဒပြရာကနေပြီးနောက်ပြီးဆုံးဝန်ကြီးချုပ်ယုံကိုဝင်ရောက်ပြီးတော့တိမ့်ပိုက်ကြတဲ့အဆင့်ထိအောင်ရောက်ခဲ့ကြရတာပါ။အဲ့တော့ဝန်ကြီးချုပ်ယုံကိုတိမ့်ပိုက်နိုင်လောက်အောင်ဆန္ဒပြသမားတွေကိုအစိုးရကနေပြီးတော့ဘာဖြစ်လို့ခွင့်ထွက်ထားသလဲ။ဘာကြောင့်လက်ပိုက်ကြည့်နေသလဲ။ဒီလိုလူတွေကနေပြီးတော့ဝန်ကြီးချုပ်ရဲ့ယုံအစိုးရဖွဲ့ယုံကိုဝင်ရောက်ပြီးတော့တိမ့်ပိုက်ထားနိုင်လောက်အောင်ဘယ်လိုဥပဒေအကြောင်းအချင်းရတွေရှိနေလို့လဲစသဖြင့်ပေါ့ကျွန်တော်တို့မြန်မာနိုင်ငံကပြည်သူလူထုအနေနဲ့တော့နည်းနည်းတန်တော်ရှိခြင်းလည်းပဲရှိကြမှာပါပဲအဲဒီတော့ဒီထိုင်းနိုင်ငံမှာဖြစ်ပွားခဲ့တဲ့ဒီအခြေအနေအရရအပေါ်မှာမြန်မာနိုင်ငံကအခြေအနေနဲ့နှိုင်းယှဉ်ပြီးတော့ရှုမြင်သုံးသပ်ဆွေးနွေးသွားကြဖို့ကျွန်တော်တို့စီစဉ်ထားပါတယ်အဲတော့ဒီကနေ့စကားဝိုင်းမှာပါဝင်ဖို့ဖိတ်ကြားထားတဲ့ပုဂ္ဂိုလ်တွေကတော့ထိုင်းနိုင်ငံချင်းမှန်မျိုးပါရတက်ကတို့ကမြန်မာရေးလေလာသူဦးဝင်းမင်း DBNS လူပေါင်းတဲ့ဒီမိုကရက်တစ်ပါတီတွဲဖက်အထွေထွေတွင်မူဥငွေလင်းနဲ့ BMA မြန်မာသတင်းတပ်မဲ့ကအတွေ့အမှုဥဆံမှုဝေတို့ဖြစ်ကြပါတယ်။အဲ့တော့အခုထိုင်းနိုင်ငံမှာဖြစ်ပွားခဲ့တဲ့အခြေအနေအရရပေါ်မှာဘယ်လိုကနေဘယ်လိုဒီလိုစတင်ပြီးတော့ဒီအခြေအနေကိုရောက်လာရတဲ့အကျန်းဖက်ပြီးတော့ဒီလူတွေတိကျတန်ရတဲ့အဆင့်ကိုရောက်လာရတဲ့ဆိုတာတွေကိုဥဝင်းမင်းကအရင်သုံးသပ်ပြပါလားခင်ဗျာ။
โอเคကျွန်တော်မြင်ရတော့ဒီထိုင်းအစိုးရအနေနဲ့တော့ပထမပိုင်းမှာလင်းငိုက်မိသွားတယ်လို့ပြောမှာဖြစ်ပါတယ်ဒီဝင်းချုပ်ယုံကိုဒီဆန္ဒပြတဲ့သူတွေအနေနဲ့ပေါ့နော်ဝင်ပြီးတော့စီးနိုင်တဲ့အနေအထားကိုသိရမှာဆိုလို့ရှိရင်လေနောက်တစ်ပိုင်းကလည်းဒီထိုင်းစစ်တပ်နဲ့ဟလာဒီထိုင်းဒီရဲတပ်ဖွဲ့တွေမှာလည်းပေါ့နော်ပြည်မထဏအေးမယူတို့တဲ့လူတွေရှိနေတယ်ဆိုတာကတော်တော်လေးဟိုတည်ကြတဲ့ကိစ္စဖြစ်ပါတယ်အဲဒါကြောင့်မလို့အခုလိုမျိုးဒီဝင်းချုပ်ယုံကိုပေါ့နော်ဒီဆန္ဒပြတဲ့သူတွေအနေနဲ့ကတော်တော်လေးဆရာဟလာအခုဆိုတလကျော်လာပါပြီထိနိုင်ရတာဖြစ်ပါတယ်အခုဒီနောက်ထပ်ဖြစ်လာတဲ့အကျန်းဖတ်မှုကိုကြည့်မယ်ဆိုလို့ရှိရင်တော့ဒီအင်ကာနီယာဖြစ်သွားတဲ့ပုံပါပေါ့နော်ကျွန်တော်မြင်ရဒီဆနတ်ကျသူတွေဘက်ကလည်းပေါ့နော်အာဝင်းကျုပ်ရုံးကိုဟိုတိမ့်ပိုက်ထားတဲ့အပြင်သူတို့ကဒီနောက်ထပ်ဒီစနေရကိုထပ်ပြီးတော့ဟလာ Facebook ကိုစူးစမ်းခဲ့တာကိုတွေ့ရပါတယ်ပါလီမန်ကိုပေါ့နော်ဝင်းကျုပ်အနေနဲ့ကသူသွားပြီးတော့ဒီအစိုးရတကယ် policy တွေကိုကြီးညာမဲ့အချိန်မှာအခုလိုမျိုးပါလီမန်ကိုပိတ်လိုက်တဲ့အတွက်အစိုးရဘက်ကလည်းဒီတုံ့ပြန်လာတဲ့သဘောပေါ့နော်အဲ့ဒီခါမှာတုံ့ပြန်တာကလွန်သွားတယ်လို့ပြောရမှာပေါ့သုံးသင်းတဲ့နေရီဘုံတဲ့ပို့သုံးမိတယ်နောက်တစ်ခါဟိုပြစ်စစ်တဲ့နေရာထက်ဆိုတော့ကဒီလူတွေရှိတဲ့နေရာအတက်ကိုပဲဖြစ်ပဲနေပေါ့နော်ဟိုနည်းနည်းခွားခွားလေးကိုပြအငွေရတော့လူတွေရှိရောက်သွားမှာပဲပေါ့အဲ့လိုမျိုးဖြစ်ပဲနေဖြစ်ခဲ့တဲ့အတွက်နော်ဒီစုံတရားဒီထိခိုက်မှုတွေပြင်းပြင်းထန်ထန်အခုလိုဖြစ်လာတဲ့အတွက်နောက်ဆုံးဒီဆန္ဒပြသူတွေဘက်ကနေပြီးတော့လာသေးတဲ့အထိဖြစ်ခဲ့ရတဲ့တရားတွေအများကြီးရခဲ့ကြတယ်အဲ့တော့အဲ့ဒီပုံမှာတော့ဒီကရလက်ကဒီနိုင်ငံရေးအခြေတခုရဖို့အတွက်ပေါ့နော်ဟလာနှစ်ဖက်ညှိနှိုင်းပြီးတော့သူတို့အစိုးရဘက်နဲ့ဒီဆန္ဒပြသူတွေဘက်နဲ့ညှိနှိုင်းပြီးဖြစ်လာနိုင်တဲ့အဖြေရဖို့ကတော့အလားအလာအဖြေပြေနည်းလာတယ်လို့ပြောပါပေါ့နော်ဒီဝင်းကျုပ်ဆောင်ချိုင်းစတက်စင်ကာလာကတော့ညှိနှိုင်းမှုတွေဖြစ်လာမလားဟလာတဖြည်းဖြည်းပြည့်တဲ့သွားမလားအဲ့လိုမျိုးမျှော်လင့်ချက်တွေရှိခဲ့ပြီးအခုကာလမှာတော့အဲ့ဒီမျှော်လင့်ချက်တွေကနည်းသွားပြီလို့ပြောမှာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့အခုဒီဝင်းကြီးကျုပ်မစ္စတာဆောင်ချိုင်းမတက်လာခင်မှာပေါ့လေဒီဆန္ဒပြပွဲတွေစတင်ခဲ့တာကဝင်းကြီးကျုပ်မစ္စတာဆာမတ်ရဲ့ယာရုတက်တန်းအချိန်မှာဖြစ်ခဲ့တာပြီးတော့မစ္စတာဆာမတ်ယာရုကနေဆင်းပေးလိုက်ရပြီးတော့အခုမစ္စတာဆွန်ဆိုင်တက်လာတော့လည်းပဲဒီဆန္ဒပြတဲ့အင်အားစုတွေကမကျေနပ်ကြသေးဘူးဆိုတာသူတို့အထင်ရှားပဲကြေညာခဲ့ကြတာဘူးပြီးတော့ဒီအချိန်နေမှာဒီခုနပြောခဲ့သလိုပဲဝန်ကြီးချုပ်ရဲ့ယုံအစိုးရအဖွဲ့ပါလီမန်ယုံတွေကိုဝင်ရောက်ပြီးတော့စီးနင်းလာနိုင်တယ်ဆိုတဲ့အချိန်နေမျိုးဟာကျွန်တော်မြန်မာနိုင်ငံမှာဆိုရင်တော့စဉ်းစားလို့တောင်မှရနိုင်မယ်မဟုတ်ဘူးလို့ပြောရမှာပေါ့ဗျာအဲ့တော့ကိုစံမိုးဝင်နေတဲ့ကောဘယ်လိုများသုံးသပ်မိလဲခါ
ဒီကိစ္စမှာကဒီလုံခြုံရေးတပ်ဖွဲ့ဝင်တွေပေါ့နော်အဲသူတပြင်စစ်တပ်ပေါ့သူဘက်ကနေပြီးတော့ဆန္ဒပြတဲ့သူတွေအပေါ်မှာဟိုတကုံတရားနားလည်မှုတစ်ခုရှိတယ်ဆိုတာရယ်သူတို့ကဒီဆန္ဒပြတဲ့လူတွေကငင်းချမ်းစွာဆန္ဒပြလို့ရှိလို့ရှိရင်ဒီ constitution right တွေကသူတို့ကမျိုးဖြိုခွဲရမှာမဟုတ်ဘူးလို့သူတို့လက်ခံယုံကြည်ထားတာကလည်းတကြောင်နောက်တစ်ခုကဘာဖြစ်နေလို့ဆိုရှင်အရင်တော့ကဒီဆမ္မတ်ဝန်ကြီးချုပ်ဖြစ်လာတဲ့အချိန်တို့ဘာလို့မှလဲဒီပြည်သူလူထုထဲမှာကဟိုနားလည်မှုတွေကလုံးဝကွဲနေပါတယ်ကွဲနေတယ်ဆိုတာကဒီဆမ္မတ်ကအရင်တော့ကတက်ဆင်ကိုပြုတ်ကြသွားအောင်လုပ်ခဲ့တယ်တက်ဆင်ကိုမလိုလားဘူးဒီတက်ဆင်ရဲ့အစိုးရကဒီတိုင်းပြည်ပေါ်မှာအများကြီးမမမှန်တာတွေလုပ်ခဲ့တယ်ဆိုတာကိုခိုင်ခိုင်မာမာယုံကြည်နေတဲ့လူလက်တန်းကားလည်းရှိပါတယ်အဲ့ဒီလူလက်တန်းကားကနေပြီးတော့ဒီလိုဆန္ဒပြမှုတွေကိုလှုပ်လာပါတယ်လှုပ်လာတဲ့အချိန်မှာ ဒီစက်ကလည်းအဲ့ဒီဒီဝင်ကြီးဝင်ကြီးများရုံးကိုမသိခင်အတိပေါ့နော်ဒီကနည်းနည်းဟိုသူတို့ကံပြတ်မှုတော့ရှိတော့ရှိခဲ့ပါတယ်ဒါပေမဲ့သူတို့ကဒီဆန္ဒပြတဲ့လူတွေပေါ်မှာတစ်ဖက်ဆောင်းတဲ့ပေါ့နော်ဒီပြစ်ခတ်ရေးယူတာတွေရောလည်းဒါမျိုးတွေမဖြစ်အောင်သူကမြင် အဲ့ဒီမှာကျွန်တော်ပြောချင်တဲ့တစ်ချက်ကဘာဖြစ်လို့လဲဆိုတော့ဒီတိုင်းမှာဒီလုံခြုံရေးတပ်ဖွဲ့ဝင်တွေကအထူးသဖြင့်စစ်တပ်ပေါ့နော်သူတို့ကသူတို့ရဲ့ဒီ image ကိုအကုန်သိခါပိုင်းကိုသူတို့အများကြီးသူတို့ဟိုအလေးထားနေတာတွေ့ရပါတယ်သူတို့အရင်တုန်းကစစ်တပ်ကအနာသိမ်းတာဖြစ်ခဲ့တယ်ဟုတ်လားအဆက်ဆက်ဖြစ်ခဲ့တယ်နောက်ပြီးကုစက်နှစ်ခုနှစ်ဖြစ်ခဲ့တယ်ကျွန်တော်တို့ဒီ 2016ခုနှစ်မှာလှုပ်ဖဲနဲ့အနည်းငယ်ချင်းချင်းတွေးနေတာကိုကျွန်တော်တို့အခုချိန်မှာမြင်နေရပါတယ်အဲ့ဒါကြောင့်ဟိုရေရဆက်ဆက်နဲ့ဒီဟာတွေကိုမဆွေးဖွဲပဲနဲ့ပြေးလဲအောင်နီးလန်းကိုရှာကြပါဆိုတာကိုဒီလက်လက်ကန်အဖွဲ့တွေကနေပြီးတော့ဒီတိုက်တွန်းနေပါတယ်အထူးသဖြင့်စစ်တပ်ပေါ့နော်အဲ့စစ်တပ်ရဲ့ပါဝင်ပတ်သက်မှုမရှိတာပေါ့အဲ့ဒီဟာကြောင့်ကျွန်တော်တို့ဒီအရေးခင်းကသူတို့ဘယ နေရပါတယ
်ဟုတ်ကဲ့ခင်ဗျဟိုထိုင်းစစ်ဦးစီးချုပ်ကနေပြီးတော့ပြောသွားတဲ့စကားလည်းကျွန်တော်တို့တွေ့လိုက်ရပါတယ်ထိုင်းဦးစီးချုပ်ကအခုလိုဖြစ်ပေါ်တဲ့ကိစ္စမှာဒီရဲဘက်ကနေပြီးတော့တည်တည်ချာချာပြန်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့သူတို့စစ်တပ်အနေနဲ့ကတော့အမြဲတမ်းပြည်သူတွေဘက်ကနေပြီးတော့ရပ်တည်သွားမယ်စစ်တပ်ကနေပြီးတော့အာဏာသိမ်းမယ်ဆိုတာမျိုးတော့ဖြစ်မလာဘူးဘာလို့ဆိုရင်အာဏာသိမ်းလိုက်လို့ရှိရင်ဟလာကောင်းကျိုးတဲ့ဆိုးကျိုးတွေကပို့ပြီးတော့များမယ်လို့သူကပြောသွားတာတွေကိုကျွန်တော်တို့သတင်းထဲမှာတွေ့လိုက်ရပါတယ်အဲ့တော့ဒီစစ်တပ်ကခုနကိုစံမိုးကြီးပြောသလိုပဲထိမ့်သိမ့်သိမ့်သိမ့်နဲ့သူတို့ကအကြမ်းဖက်မှုတွေလက်လွန်ချေလွန်မဖြစ်အောင်ကိုတော့သူတို့ကစောင့်ထိန်ပေးနေတယ်ဆိုတာကျွန်တော်တို့မြင်လာရပါတယ်အဲ့တော့ကိုငွေလေးအနေနဲ့ပါခင်ဗျာကျွန်တော်တို့88အရေးကြီးနေပါတယ်မှာကျွန်တော်မြန်မာနိုင်ငံမှာကြုံခဲ့တဲ့အတွေ့အကြုံတွေနဲ့ရှင်းနိုင်ရင်အခုဒီတိုင်းမှာဖြစ်တဲ့ကိစ္စပေါ်မှာဘယ်လိုသုံးနိုင်ပြီလဲခင်ဗျာ
ခုတိုင်းတက်ကဒီ GTR ဆိုတာပြောသလိုပဲနော်ဒီနေ့ချင်းဒီပေါ်မှာရေဖြည့်ဆင်းပုံပေါ်တာအခုခုနှစ်နှစ်ကဖြည့်ဆင်းပုံကညွန်နေအဲ့ဒီကိစ္စအတွက်ဒီအစိုးရအနေနဲ့တာဝန်ယူပေးတယ်။တာဝန်ယူပေးပြီးတော့မှအဲ့ဒီဥစ္စာကိုစုံစမ်းဖော်ထုတ်ရေးတွေဆောင်ရွက်တယ်ဆိုတာမျိုးသူပြောတယ်။ဒီနေရာမျိုးမှာကျွန်တော်တို့ပုံမှန်ပြည်နဲ့ကွာတဲ့ချက်ကတော်ကိုပဲထင်ရှားဖြစ်ပါတယ်။ကျွန်တော်တို့စီမှာကတော့ဒီလိုမျိုးဒီဝန်ကြီးချုပ်ကဒီကိစ္စကိုတာဝန်ယူပေးတယ်ဆိုတာမျိုးပြောမဲ့လူမရှိဘူး။နောက်တစ်ခါဒီကိစ္စမှာတာဝန်မကင်းဘူးလို့ထင်ပြီးတော့မှဒုတိယဝန်ကြီးချုပ်ကနှုတ်ထွက်သွားတဲ့ကိစ္စဒါမျိုးကျွန်တော်တို့ကမရှိဘူး။နောက်တစ်ခါပြည်ထောင်ဝန်ကြီးမှတာဝန်ရှိတယ်။ဒါကြောင့်မို့ပြည်ထောင်ဝန်ကြီးလည်းနှုတ်ထွက်တင်တယ်ဆိုတော့မှမစ္စတာချာရောလက်ကပြောတဲ့ကိစ္စမျိုးလည်းကျွန်တော်တို့ကမရှိဘူး။ကျွန်တော်တို့ဒီမှာတော့ဘာဖြစ်တယ်လဲဆိုရင်ဒီစစ်အုပ်စုထိပ်သီးတစုပေါ့ဗျာ။အဲ့ဒီတစုကတယောက်နဲ့တယောက်သူတို့ကအပြန်အလှန်ချိုးစည်းပွားရည်ရွယ်ထားတဲ့အခြေကြတော့ဒီကိစ္စတွေအားလုံးကိုသူတို့အကုန်လုံးစုပြီးခံကြရမယ်ဆိုတဲ့သဘောမျိုးသူတို့ခံကြရတယ်။ခံကြရတယ်ဆိုတာကဒီအခြေအနေကြီးကိုအပြောင်းလဲတွေကိုသူတို့ပုံစံမျိုးမျိုးနဲ့ကားတယ်။ဥပမာကျွန်တော်ပြောတဲ့ဥစ္စာကတော့ပရမဘုန်းနေဝဲဘယ်လိုမှဖြစ်ရှင်းလို့မရတဲ့အချိန်မှာဘုစိန်နဲ့ကားတယ်။ဘုစိန်နဲ့ဘယ်လိုမှဖြစ်ရှင်းလို့မရတဲ့အချိန်မှာဥမမောင်နဲ့ကားတယ်။ဥမမောင်ဘယ်လိုမှဖြစ်ရှင်းလို့မရတဲ့အခါမှာတကယ်ကိုပြစ်ခတ်တတ်ဖြတ်ပြီးတော့ပါဘုစောမောင်အာမစိန်ခိုင်းတယ်ဆိုတာမျိုးလုပ်တယ်ကျွန်တော်ပမာပြည်မှာရှိနေတဲ့အခုစစ်အုပ်စုနဲ့ဒီတိုင်းမှာရှိနေတဲ့ဒီမိုကရေစီအစိုးရရဲ့အောက်မှာရှိတဲ့ဒီစစ်တပ်ကအများကြီးကွာခြားနေတဲ့စစ်အုပ်စုကိုကျွန်တော်ဒီမှာတွေ့ရပါတယ
်။ဟုတ်ကဲ့ခင
်ဗျာ။ဆရာကြီးကျွန်တော်အဲ့မှာပြောချင်တာကလေကျွန်တော်တို့ဘဝကြီးမှာဒီစစ်အစိုးရကျွန်တော်စမိုးရီပါနော်။ဗမာစစ်အစိုးရကသူတို့ကဒီစီးပွားရေးပိတ်ဆို့မှုလို့ပါလို့ကျွန်တော်တို့ပြောနေတာပေါ့နော်။ဒီအဲ့စစ်တပ်ကခုနကြည့်တဲ့အချိန်မှာဒီတိုင်းနိုင်ငံရဲ့စစ်တပ်ကဘာလို့သူတို့ရဲ့စစ်တပ်အယုတ်ဆိုးကြီးကြံသွားမှာကိုသူတို့မလိုလားဘူး။သူတို့ဘယ်တော့မှအရင်ကအာဏာသိမ်းမှုတွေအဆက်ဆက်ပြီးစစ်တပ်ကလုပ်ခဲ့တာဖြစ်ခဲ့တယ်။ဆိုပြီးတော့သူတို့ကအများအားအဲ့ဒီဟာကိုထိန်းနေတာတကြောင်နောက်ပြီးလို့ရှိလို့ရှိရင်စီးရုံချုပ်ရေးဖြစ်လာတဲ့အချိန်ကြလို့ရှိလို့ရှိရင်ကဘာကနေပြီးတော့ဒီစီးပွားရေးအရေးကြီးမှုတွေရှိပါတယ်။အဲ့ဒီဟာကတိုင်းပြည်ကတော်တော်ခံရပါတယ်။နောက်ပြီးတော့ဒီဟာစစ်တပ်ကသူတို့ဘယ်လိုခေါ်မလဲအဲ့ဒီအချိန်မှာဟလာတိုင်းပြည်နဲ့အလုပ်လုပ်တဲ့ဟာတွေရပ်ဆိုင်သွားတယ်စစ်တပ်နဲ့ပစ္စည်းရောင်းတဲ့ဟာတွေရပ်ဆိုင်သွားတယ်ဟလာအကြေပြေးစေုပ်ချုပ်ရေးတက်လို့ရှိရင်ဒီအမေရိကန်တို့ဘာလို့ကဒီဟာကပုံစံတကျကိုစေုပ်ချုပ်ရေးတခုကိုလုပ်လို့အာဏာသိမ်းမှုဖြစ်တယ်ဆိုလို့ရှိရင်စီးပွားရေးအရေးယူမှုကဒီဟာကဘယ်လိုခေါ်မလဲအလို့တယောက်ကိုသူကအမြန်လုပ်တယ်လုပ်တာရှိတယ်သူတို့ရဲ့မူဝါဒရလုပ်တယ်အဲ့ဒီဟာမျိုးတွေကိုသူတို့ကလုံးဝကိုဒီဟာကိုသူကမမြင်ချင်ဘူးမဖြစ်ချင်ဘူးမလိုလားဘူးအဲ့တော့ကျွန်တော်တို့တပ်ပြီမှာအခုဆိုလို့ရှိလို့ရှိရင်အဲဒီ CYA ပိတ်ဆို့မှုဆိုပြီးတော့ ဟိုဘယ်လိုခေါ်မလဲဒီနာဖဖြစ်လို့နာဝတာဖြစ်လို့ဒီဟာလောက်ကမဟုတ်ဘူးအဲ့ဒီဘယ်လိုခေါ်မလဲစေအုပ်ချုပ်ရေးဖြစ်သွားတယ်ဆိုလို့ရှိရင်အာဏာသိမ်းတယ်ဆိုလို့ရှိရင်ဟိုနိုင်ငံတကာနေပြီးတော့သူတို့နဲ့အလုပ်လုပ်နေတဲ့ဆက်ပြီးတော့လုပ်လုပ်နေတဲ့စီးပွားရေးတွေသူတို့လက်လက်ရောင်းချနေတာဒါတွေကိုဖြတ်ပစ်လိုက်တဲ့ဟာတွေကချက်ချင်းကျုံရတာပါအဲ့ဒီဟာတွေကိုတည်းသူတို့ကမလိုလားဘူးဘယ်လိုခေါ်မလဲသူတို့ရဲ့တိုင်းပြည်ရဲ့စီးပွားရေးနောက်ပြီးတော့ဒီ software market တွေအဲ့ဒီဟာတွေကဒီအာဏာသိမ်းမှုဖြစ်တဲ့စေအုပ်ချုပ်ရေးရောင်းဖြစ်တယ်ဆိုလို့ရှိရင်အများကြီးအဲ့လိုထိုးချသွားတဲ့အချိန်မှာတိုင်းပြည်စီးပွားရေးကနာတယ်အဲ့တော့အဲ့စတဲ့ကအမြဲတမ်းသူတို့ကအာဏာရဖို့ဆိုရတဲ့ဟုတ်လားသူတို့ရဲ့ရုပ်ပုံတော့ကောင်းမှုသူတို့ဒီတိုင်းပြည်ကလူတွေကနေနားလဲဖို့သူတို့ကြောင့်တိုင်းပြည်စိုးရွားမဖြစ်ဖို့ဆိုတာကသူကအမြဲတမ်းအဲ့စဉ်းစားနေတယ်ဒီတိုင်းစစ်တပ်ကလေအဲ့အမြင်မျိုးကိုကျွန်တော်တို့မြင်နေပါတယ
်ဟုတ်ပါတယ်ခင်ဗျတိုင်းစစ်တပ်ကခုနပြောသလိုသူတို့နိုင်ငံအကျိုးထိခိုက်မှာကိုသူတို့တော်တော်ကိုပဲစိုးရင်ပုံရပါတယ်နောက်ပြီးတော့ကျွန်တော်တို့ထိုင်းနိုင်ငံမှာရောက်ရှိခဲ့တဲ့အချိန်တုန်းကလည်းပဲထိုင်းစစ်တပ်နဲ့တွားခဲ့လာခဲ့တဲ့အခါတွေမှာဒီထိုင်းစစ်အရာရှိတွေကအင်မတန်ကိုပဲဒီပြည်သူနဲ့တပါးတည်းရှိတယ်ဆိုတာကျွန်တော်တို့မြင်ခဲ့တွေ့ခဲ့ရပါတယ်။အဲ့တော့အခုဒီဖြစ်ခဲ့တဲ့ကိစ္စတွေမှာဒီတချို့တွေကလည်းပဲဒီလောက်တောင်မှဆန္ဒပြပွဲတွေမထိနိုင်မသိနိုင်ဖြစ်နေတာဒါဟာတိုင်းသူပြည်သားတွေကလက်ခံသလားဒါလားဘန်ကောက်ကမြို့သူမြို့သားတွေနေနေကသူတို့အတွက်ဒါဟာအနှောက်အယှက်ကြီးတစ်ခုဖြစ်တယ်လို့မြင်သလားသူတို့ဒါဟာဒီမိုကရေစီရေးကိုအထောက်အကူပဲဖြစ်သလားဒါမှမဟုတ်ရှင်ဒီမိုကရေစီကိုနာမည်ပြက်စီသလားဆိုတော့အဲ့ဒီလိုမျိုးကနေပေါ်ထွက်နေပါတယ်အဲ့တော့အဲ့ဒီလိုဖြစ်နေတဲ့အခြေအနေပေါ်မှာကိုဝင်းမင်းအနေနဲ့ကဘယ်လိုများသုံးသပ်မိသလဲလို့ပါ
ဟုတ်ကဲ့ကျွန်တော်အမြင်ကတော့လေဒီဒီမိုကရေစီမှာတော့ဒီပြည်သူတွေမှာငြင်းကြတော့ဆန္ဒပြခွင့်ရှိတာ哦အဲ့ဒီခါကျတော့ဒီဒီမိုကရေစီကိုဆီဆက်တယ်လို့တော့ပြောဖို့ခက်တဲ့အနေထားမှာတော့ရှိနေပါသေးတယ်အဲဒါပေမဲ့အဲခုနကဒီပါလီမန်ကိုဟလာဟိုဝင်သိမ်းတဲ့အနေထားမျိုးကြပြန်တော့ကျွန်တော်မြန်မာဒီမိုကရေစီအစိုးရအောက်မှာဆိုလို့ရှိရင်တော့အဲ့လိုမျိုးအဲဆန္ဒပြတာကလည်းနည်းနည်းပြင်းထန်တယ်လို့ပြောရမှာပေါ့နော်အဲလက်မမှာအလားလမ်းလျှောက်ပဲဖြစ်ဖြစ်ထိုင်းပဲဖြစ်ဖြစ်အဲ့လိုဆန္ဒပြတာကတော့ဒီမိုကရေစီစနစ်အောက်မှာဆိုရင်တော့ပုံသွင်းတယ်လို့ပြောရမှာပါအဲနောက်တစ်ခုကဒီပြည်သူတွေအနှောက်အယှက်ပိုင်းကိုရှင်းမယ်ဆိုလို့ရှိရင်တော့အဲတစုံတရာတော့လည်းအနှောက်အယှက်တော့ဒီဗန်ကောက်မြို့ထဲမှာရှိနေမှာဒါပေမဲ့အစိုးရကိုဒီထိခိုက်တာတဲ့ဆက်လို့ရှိရင်တော့ပြည်သူကိုထိခိုက်တာကအနေနဲ့လို့ပြောရမှာဖြစ်ပါတယ်အဲပြဿနာကတော့ဒီစစ်တပ်မဝင်ခင်တည်းကပေါ့နော်ခုနကဒီစစ်တပ်ဆိုရင်တဲ့ဒီစီးပွားရေးနဲ့ဟိုပတ်သက်တဲ့ပြဿနာတွေကတော့ဟိုဆလာပြီလို့ပြောရမှာဖြစ်ပါတယ်ဆန္ဒပြပွဲတွေကြာလာတဲ့အမျှဆိုတာကအခုဆိုလို့ရှိရင်ဒီနိုင်ငံခြားသားခီးတယ်လေပေါ့နော်လာတဲ့နှုန်းကအရန်ကိုကျသွားပါပြီအဲအဲ့ဒီဝင်ငွေကလည်းတော်တော်လေးကိုကျသွားမယ်လာလာရှိပါတယ်နောက်ပိုင်းမှာဆက်ပြီးတော့အခုလိုဆက်ဖြစ်နေမယ်ဆိုလို့ရှိရင်တော့ဒီဟလာ investment တွေပေါ့နော်ဒီနိုင်ငံကရင်းနှီးမြှုပ်နှံမှုတွေကလည်းဒီကျော့သွားမယ်လာလာမှာရှိပါတယ်အဲကမ္ဘာစီးပွားရေးလည်းကျနေတဲ့ခါကျတော့ထိုင်းနိုင်ငံစီးပွားရေးကဟလာပြန်ပြီးတော့ဟိုကောင်းလာဖို့အတွက်ဆိုလို့ရှိရင်ကျွန်တော်များတည်ငြိမ်မှုတို့အမြဲဆုံးပြန်ပြီးတော့ဟလာဆောင်ရွက်ဖို့လုပ်ပါတယ်အဲဆိုတော့ကဟိုစစ်တပ်ကနေပြီးတော့အတင်းဟိုဝင်ပြီးတော့ဖြည့်ရှင်းတဲ့တည်ငြိမ်မှုမျိုးကိုကျွန်တော်ဆိုလိုတာမဟုတ်ပါဘူး။ဒီနေရာမှာကွာလာကခုနကဒီကိုစံမိုးကြီးပြောသလိုပေါ့နော်။ဒီစစ်တပ်ရဲ့ဒီပုံရိပ်အလားစစ်တပ်ရဲ့ကုန်သိက္ခာကိုစောင့်နာခြင်းကျွန်တော်မြင်ဒီတစ်ခေါက်မှာစစ်တပ်အနေနဲ့ကအရင်ထိုင်းနိုင်ငံတမိုင်းတစ်ချောင်းလုံးမှာဖြစ်ခဲ့တာတဲ့ထူးခြားတဲ့အချက်ကိုကျွန်တော်ပြောရလို့ရှင်တော့နိုင်ငံရေးကတ္တနာတွေပေါ့နော်စစ်တပ်ကဝင်ဖြည့်ရှင်းလို့မရဘူးဆိုတာကိုသူသဘောပေါက်သွားပုံရပါတယ်။ဆိုလိုတာကအခုဆိုလို့ရှင်ဒီထိုင်းစစ်တပ်ဦးစီးချုပ်ကိုပေါ့နော်အားလုံးကနေပြီးတော့တော်တော်များများပေါ့ဒီဆန္ဒပြတဲ့သူတွေကောဟလာတချို့ဒီဩဇာအာဏာရှိတဲ့သူတွေကောကနေပြီးတော့နော်စစ်တပ်ကဝင်မယ်ဆိုလို့ရှိရင်နော်ထောက်ခံမယ်ဆိုတဲ့အလားလာမျိုးတွေပြနေကြတာတွေဖိအားပေးနေကြတာတွေကျွန်တော်တို့အဲသတိတသားကိုတွေ့နေရပါတယ်အဲဒါပေမဲ့စစ်တပ်အနေနဲ့ကအခုလိုဝင်ဖြည့်ရှင်းပေးလိုက်လို့ရှိရင်ဒီပြဿနာမပြေလည်နိုင်ဘူးဆိုတာကိုပြီးခဲ့တဲ့ဒီ2006မှာဖြစ်ခဲ့တဲ့ဆန္ဒပြပွဲအပေါ်မှာသူကသင်ခန်းစာယူခဲ့ပုံရပါတယ်အဲ့ဒီတုန်းကအာဏာသိမ်းခဲ့တဲ့ကပေါ့နော်ဟလာထိုင်းနိုင်ငံမှာကကကွဲပြားနေတဲ့เนาะနိုင်ငံအင်အားစုတွေစုစည်းနိုင်မယ်နောက်တစ်ခါဟလာထိုင်းနိုင်ငံစီးပွားရေးပိုကောင်းအောင်လုပ်လာနိုင်မယ်အဲနောက်တစ်ခါဒီထိုင်းနိုင်ငံကိုနိုင်ငံရေးကွဲပြားအောင်အာဏာရှင်ဆန်ဆန်အုပ်ချုပ်တဲ့เนาะဝင်ကြောက်ဟောက်ထက်စင်ဩဇာအာဏာကိုရှော့ချနိုင်မယ်လို့သူကထင်ပြီးတော့အာဏာသိမ်းခဲ့ပေမဲ့တကယ်တမ်းကအာဏာသိမ်းပြီးတစ်နှစ်ကြာမှအဲ့ဒါတွေအလုံးကတစ်ခုမှဖြစ်မလာခဲ့ပါဘူးကြောင်းမြန်နေကုန်ဖြစ်သွားပါတယ်ဆိုတော့ကတိုင်းပြည်ကပို့ပြီးတော့ကွဲလာတယ်ဟလာတက်စင်ကိုထောက်ခံတဲ့သူတက်စင်ကိုမထောက်ခံတဲ့သူအပြင်ကြားနေတဲ့သူလည်းပေါ်လာတယ်နောက်ကစီဝိုင်းလည်းဒီစေုပ်ချုပ်ရေးကာလတိုင်းမှာကျသွားခဲ့တယ်ခုနကစံမိုးကြီးပြောခဲ့တဲ့အကြောင်းပြချက်တွေအများကြီးပါတာပေါ့လေနောက်တစ်ခုကလည်းဝင်းကျုပ်ဟောက်တက်ရှင်ရဲ့ဒီဩဇာအာဏာကိုလည်းမလျှော့ချနိုင်ခဲ့ဘူးသူ့ရဲ့ဒီပါတီကိုလည်းမပြောင်းရင်းဖွဲ့ခဲ့တဲ့ဒီပါတီပဲအစ်စ်ပြန်တက်လာတယ်ပေါ့နော်အဲ့တော့ဒီတစ်ခေါက်မှလည်းကျွန်တော်မြင်စစ်တပ်ကသူအာဏာသိမ်းလိုက်လို့ရှိရင်ဒါနိုင်ငံရေးပြဿနာဖြစ်တဲ့အတွက်ဒီစီးရီးဝင်ပြီးတော့နော်ဟလာဖြည့်ဆင်းပေးလိုက်လို့ရှိရင်ဒီပြဿနာပြေလည်သွားမှာမဟုတ်ဘူးဆိုတာကိုသူကအထူးသဖြင့်တော့ဒီစစ်တပ်ရဲ့ခေါင်းဆောင်ပိုင်းဒီကြီးတဲ့ဦးစီးချုပ်အနေနဲ့နားလည်ထားဖို့ရပါတယ်အဲဒါမဲ့ဒီစစ်တပ်အတွင်းမှာကျွန်တော်ကြည့်ရရင်တော့စစ်တပ်အလဲလဲပိုင်းမှာကတော့အာနာသိမ့်စစ်နေလို့ယူဆတဲ့အလဲလဲတိုင်းစားကောင်းဆောင်တွေတော်တော်များများပေါ်နေတာကိုကျွန်တော်တို့တသိမ့်ပါတော့ကြားနေရတာရှိပါတယ်။ အဲ့ဒါကြောင့်လည်းကျွန်တော်ထင်တယ်ဒီတစ်ခါမှာဝင်းကျုပ်သုံးချိုင်းနေနဲ့အဲတွားမဲ့ကြီးစင်ကိုဖြတ်ပြီးတော့ပေါ့နော်ဟိုအခုလိုမျိုးဆက်လက်ပြီးတော့ဟလာတိုင်းပြည်မှာအခြေအနေကိုစက်ထိန်သိမ်းဖို့ကြိုးစားနေဖို့ရပါတယ
်ဟုတ်ကဲ့ဟိုကိုငွေလင်းရောဒီကိစ္စပေါ်မှာဘယ်လိုမြင်လဲခင်ဗျပြည်သူတွေနဲ့စစ်တပ်ရဲ့အကြမ်းမှာပေါ့လေကြည့်ရတာကတော့စစ်တပ်ကပေါ်မှာပြည်သူတွေကလေးစားမှုပို့ပြီးတော့ရှိလာတယ်လို့ကျွန်တော်တို့တော့သုံးသပ်မိပါတယ်ကိုငွေလင်းဘယ်လိုထင်ပါလဲ
ဟုတ်ပါတယ်ခင်ဗျတက်ကအခုရက်တည်နေတဲ့ဥစ္စာတော့ပဲကောင်းပါတယ်အဲ့တော့တကယ်တော့ဒီမိုကရေစီနိုင်ငံတစ်ခုမှရှိတဲ့တက်ကတာဒီလိုပဲရက်တင်တာပါပဲခုတိုင်းဒီမိုကရေစီကတစုံတရာပွင့်လင်းမှုပေါ့ဗျာအဲ့လိုအနေထားရှိနေတဲ့အချိန်ကြတော့အဲ့ဒီလိုနိုင်ငံမျိုးမှာခုတက်ဒီလိုရက်တဲ့ဥစ္စာကတက်ရဲ့ကုန်သိက္ခာလည်းစစ်တာဖြစ်တယ်လို့ထိုင်းနိုင်ငံရဲ့ဒီမိုကရေစီစင်တန်းကိုလည်းပေါ်ပြတာဖြစ်တယ်လို့ကျွန်တော်အဲ့လိုအောက်မေ့ပါတယ်အဲ့တော့တိုင်းဒီကံတော်အနေနဲ့ကတော့သူကကိုဝင်းမင်းလို့ဆွေးနွေးကြသလိုပါပဲဒီ2006ခုနှစ်အာနာသိန်းလိုက်ယုံညနဲ့ခိုင်းရဲ့အခြေအနေကြီးကဘာမှပြောင်းလဲမသွားဘူးဆိုတော့စဉ်းစားဆောင်ဆိုပြီးတက်တက်နာနာယူပါတယ်ယူတဲ့အတွက်အခုသူတို့ဒီအာနာသိန်းကိုသူတို့ဘယ်လိုမှဒီပို့ဖို့ပါပါသူတို့မစဉ်းစားဘူးဒီကိစ္စကိုပူဇော်ပေးကိစ္စဖြစ်လို့မစဉ်းစားဘူးသူတို့စဉ်းစားနေတဲ့ကိစ္စကတော့ဝန်ကြီးချုပ်ကနေပုံမှန်ဒီကိစ္စကိုတောင်းဝန်ပြုခြင်းနဲ့ရှင်နေတဲ့ကိစ္စကိုဆွေးနွေးပြရမယ်။စုံစမ်းရေးဖွင့်ရှင်ကိုဖွဲ့ပြီးတော့မှဆောင်ရွက်တဲ့ကိစ္စကိုဆောင်ကြတယ်ဆိုတဲ့ဥစ္စာကိုပဲစာဝေးဥပဒေကြီးကဆိုသူပြန်ပေးနေတာကိုကျွန်တော်တွေ့ရတယ်။တွေ့ရတော့ဒီကိစ္စအတိုင်းဆောင်ရွက်မယ်ဆိုလို့ရှိရင်လည်းအင်တန်ကောင်းတယ်။အခုအတိုက်ခံတွေပြောနေတယ်လို့ဝန်ကြီးချုပ်နှုတ်ထွက်ပြရမယ်။နောက်ပြီးတော့ပါလီမန်ကိုဖြတ်သိမ်းပြရမယ်။ပါတီဖွဲ့စည်းတဲ့အားလုံးပါတဲ့ဂျာပြတ်အစိုးရတို့မျိုးဖွဲ့စည်းရမယ်။နိုင်ငံရေးပြည်ပြန်ပြောင်းလဲမှုတွေလုပ်ရမယ်။အစိုးရအားလုံးပြောနေကြတဲ့ဒီထိုင်းနိုင်ငံရဲ့စီးပွားရေးပေါ်ကပြည်ချာပါရာလိုက်ဖြစ်လာတဲ့ကိစ္စကိုမြန်မြန်ကူစားရမယ်လို့ပြင်ပြတဲ့ချက်တွေ။အဲ့ဒီချက်တွေကိုဝန်ကြီးချုပ်ကိုယ်တိုင်ကစီတီချာပြသဘောပေါက်လက်ခံပြီးတော့မှပြောင်းလဲသွားတဲ့လို့ကျွန်တော်မြင်တယ်။အဲ့ဒီတိုင်းပဲတက်ကလည်းအဲ့ဒီတိုင်းကိုပဲသူတိုက်တွန်းသွားလိမ့်မယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။ကိုစံမိုးဝေရောပြောပါအောင်ခင်ဗျာ။
ကျွန်တော်ကတော့ဒီအခုအဖြစ်ပြည့်ကြီးကကျွန်တော်တို့ဘုံမှာနိုင်ငံနဲ့ရှင်ပြီးတော့တွေ့လို့ရှိလို့ရှင်တော်တော်ကိုပညာယူကြရဟိုတကယ်ကိုဟိုလေ့လာကြရကြီးတခုသင်ခန်းစာယူကြရကြီးတခုလို့ကျွန်တော်တော့မြင်နေခဏဘာလို့ကျွန်တော်ပြောရမလဲဆိုလို့ရှိရင်အခုဒီထိုင်းနိုင်ငံမှာကဒီမိုကရေစီကပြေးသွားမဟုတ်ပဲနဲ့တပိုင်းကတော့ဒီကောင်ဒီမိုကရေစီကအမြင့်တွင်နေပါပြီ။နော်ဒီမိုကရေစီအမြင့်တွင်နေတဲ့အချိန်မှာအခုကဒီတပ်ခင်းအစိုးရနဲ့အရင်တော့ဘာလုပ်သွားတယ်လဲဆိုလို့ရှိရင်သူတို့ကဒီဒီမိုကရေစီကိုအခွင့်အောင်းယူပြီးရပေါ့နော်ပါလီမန်မှာမဲနည်းနည်းရလို့ရှိရင်နေရာနည်းနည်းရလို့ရှိလို့ရှိရင်လှုပ်ချင်တာလှုပ်လို့ရနိုင်တယ်ဆိုတဲ့ဟာမျိုးသူတို့ကမြင်ပြီးတော့ဒါဆင်းကတထည်ကြီးပါမီလီယံနာကြီးပါဘီလီယံနာကြီးပါအဲ့လိုဖြစ်တဲ့အချိန်မှာ तू ကဟလာဒီပါလီမန်မှာရှိတဲ့အမတ်တွေပါညာကို तू တယ်သူ့ရဲ့ပါတီကိုဂျိမ်းတည်တဲ့အမတ်တွေအကုန်လုံးက तू ပါတီတွေကိုဝင်လာအောင် तू စီယုံနေ तू ကအများကြီးကိုထူထောင်ခဲ့ပါတယ်ထူထောင်နေတဲ့အခါကျတော့သူတို့ကပါလီမန်မှာအမတ်တွေအများဆုံးနေရာရပြီးတော့သူတို့ဘယ်လိုကောင်းလဲကြီးစိုးလို့ရတယ်နေသားမျိုးရှိသွားတယ်ကျွန်တော်တို့ပုံမှန်ဒီမှာလည်းအခုကဘာဖြစ်နေလဲဆိုရှင်တဘောကဟိုစစ်တပ်ကနေပြီးတော့ကျွန်တော်တို့ဒီ constitution ကိုကျွန်တော်လုပ်တယ်ပြီးလို့ရှိလို့ရှိရင်အမတ်ရဲ့25ရာခိုင်နှုန်းကစစ်သားတွေလားအဲ့ဒီလိုလုပ်တိုင်းဒီမိုကရေစီညက်ဟလာပါလီမန်မှာအမတ်တွေအများစုရနေသွားလို့ဒီမိုကရေစီရှိပြီဆိုပြီးတော့အဲ့လိုပြောပြီးတော့အဲ့လိုလုပ်လို့ရှိရင်လည်းတန်းပြီးရတကယ်တမ်းမငင်းကြမ်းနိုင်ပါဘူးဆိုတာကိုဒီထိုင်းနိုင်ငံမှာဖြစ်တဲ့ဖြစ်ရတဲ့ခုကအဲ့ဒီဟာကိုပြနေတာပါအဲ့တော့ပါလီမန်မှာအမတ်တွေအများစုထိုင်နေလဲညဉ့်ညမ်းမှုကတကယ်မရပါဘူးတကယ်တမ်းကတော့ရှင်းပြလို့ရှိရင်တန်းပြီးစီဝါရေးတည်ငြိမ်မှုလူတွေအကုန်လုံးဟလာတန်းပြီးတပီလုံးမှရှိတဲ့နေရာအနှံ့မှရှိတဲ့ဟလာလူတွေရဲ့ဒီအစိုးရပေါ်မှာလက်ခံမှုယုံကြည်မှုဒီဟာတွေနဲ့တွားပြီးတော့သက်ဆိုင်နေဆိုတာကဒီဟာကကျွန်တော်တို့တိုင်းပြည်မှာလည်းအခုအနာဂတ်ဒီမိုကရေစီတိုင်းပြည်ဖြစ်လာမယ်ဆိုရှင်အဲ့ဒီဟာကသင်္ကန်းစာယူစရာတစ်ခုဖြစ်နေတယ်လို့ကျွန်တော်ကတော့အဲ့ဒီဟာကိုမြင်မိပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီဆန္ဒပြပွဲတွေကိုခေါင်းဆောင်ခဲ့တဲ့ဒီထိတ်ကပုဂ္ဂိုလ်6ယောက်ကိုဒီအစိုးရကနေပြီးတော့ဖမ်းဖို့စီးဖို့ဝန်ထမ်းတွေပါလေထုတ်ခဲ့တဲ့နောက်ဒီထိတ်တန်းခေါင်းဆောင်2ယောက်ကိုသူတို့ဖမ်းဆီးခဲ့တယ်ဖမ်းခဲ့ပြီးတဲ့နောက်ပိုင်းအခုကျတော့ပြန်ပြီးတော့သူတို့ကိုလွှတ်ပေးထားပါတယ်လွှတ်ပေးထားလို့ကျွန်တော်ကြားရပါတယ်လေအဲ့တော့ဖြစ်လာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီဆန္ဒပြသမားတွေရဲ့ခေါင်းဆောင်တွေကိုလည်းပဲပြင်းပြင်းထန်ထန်အရေးယူတာကျွန်တော်တို့မတွေ့ခဲ့ရဘူး။နောက်ပြီးတော့ခုနကပြောသလိုပဲ Time စစ်တပ်ကလည်းပဲပြည်သူတွေဘက်ကရက်မယ်ဆိုပြီးတော့သူကဒီလှုပ်တင်လှုပ်တိုက်တာကိုလှုပ်ဖို့အစိုးရကိုတိုက်တွန်းနေတယ်ဆိုတော့အခြေအနေကဒီဆက်ပြီးတော့အခုလိုပဲဒီနေ့ပဲကျွန်တော်တို့သတင်းထကူထကြားတာတော့ဒီပါလီမန်ဘက်မှာဆန္ဒပြသမားတွေရှိနေတာကိုအစိုးရဘက်ကထောက်ခံတဲ့လူတွေကထပ်ပြီးတော့အင်အားပြစုယုံနေကြတယ်လို့လည်းကြားတယ်ပြီးတော့အခြေအနေတွေကပို့ပြီးတော့တင်းမာလာဖို့ရောရှိမလားဒါမှမဟုတ်လည်းပဲပြည်လည်မှုရဖို့များမြင်သလားဆိုတာလည်းပဲမေးချင်ပါတယ်ခင်ဗျကိုဝင်းမင်းပြောပါအောင်ခင
်ဗျဟုတ်ကဲ့အဲဆရာခမညကနပြောတဲ့ကိစ္စကအဲစိုးရင်ကြကိစ္စဖြစ်ပါတယ်ဟုတ်ကဲ့အဲအခုလိုမျိုးဒီ အဆိုရထောက်ခံတဲ့သူတွေဘက်ကနေပြီးတော့ပေါ့နော်ဟလာဆန္ဒပြပွဲတွေစစီစဉ်လာတာကကျွန်တော်မြင်ကရှေ့မှာတင်မှတ်မှုတွေပိုဖြစ်ဖို့အလားအလာမျိုးကိုစိုးရိမ်ရတာဖြစ်ပါတယ်ပြီးခဲ့တဲ့တစ်ခါလဲစက်တင်ဘာတော့တစ်ခါဖြစ်ခဲ့ပြီးအဲ့တော့လဲလူတယောက်တည်ခဲ့တဲ့အနေထားရှိခဲ့ပါတယ်အဲ့ဒီခါကျတော့အခုအနေထားမှာလဲကြည့်ရတာအဆိုရဘက်ကအခုဒီရဲကိုတုံးတဲ့အခါမှာပေါ့နော်ဟလာအခုလိုမျိုးနာမည်ချက်သွားတဲ့အခါကျတော့ရဲကိုတုံးမဲ့စာဟလာဟိုပြည်သူပြည်သူချင်းပြန်တိုက်ပြတဲ့ဘောပေါ့နော်ဒီမှာဆိုရလဲလုပ်လို့ရှိပါတယ်။အဲအဲ့လိုမျိုးကိုသူလှုပ်လာတဲ့အနေအထားမျိုးဖြစ်နိုင်တဲ့အတွက်ကျွန်တော်မြင်ရရှေ့မှာအာပို့ပြီးတော့ဒီဟလာတင်းမှမှုတွေဟလာခုနပြုတ်တက်မှုတွေဖြစ်လာမှာကိုတကယ်ပဲစိုးရိမ်ရပါတယ်။ဘာကြောင့်လဲဆိုတော့မကြခင်မှာပဲဒီဆန္ဒပြတဲ့သူတွေဘက်ကနေပြီးတော့အာဒီ PAD ပေါ့နော်ဟလာဒီမိုကရေစီဒီမဟာမိတ်အဖွဲ့ကနေပြီးတော့သူတင်းလာနေမှာသူတို့အကြီးအကျယ်ဆန္ဒပြဖို့စီစဉ်ထားတာရှိပါတယ်။ဒီလိုဆိုတော့ရဲစခန်းရှေ့မှာသွားပြီးဆန္ဒပြမှာဖြစ်ပါတယ်။အဲ့ဒါကြတော့အခုဒီဆနာပြတဲ့အင်အားစုကိုတုံးပြီးတော့ရန်တိုက်ပေးမယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်တယ်အဲထွတ်ထွတ်တယ်မှုတွေဖြစ်လာမှာအရင်ဆုံးရဲ့အနေအထားရှိပါတယ်အဲ့တော့အဲ့လိုအနေအထားကိုကျွန်တော်မြင်ရကျော်လွန်နိုင်အောင်တော့တစ်ဖက်လုံးကနေပြီးတော့ဟိုစိတ်ရှိရှိနဲ့ပေါ့နော်ဟလာဒီပြဿနာဖြေရှင်းဖို့လိုပါလိမ့်မယ်အဲဒီတစ်ခါမှာဒီစိတ်ရှိရှိနဲ့တစ်ဖက်လုံးကမဖြေရှင်းနိုင်ခဲ့တဲ့အတွက်ပေါ့နော်ဒီအင်္ဂါနေ့မှာဟလာထွတ်ထွတ်တယ်မှုတွေဖြစ်ခဲ့ရတာဖြစ်တဲ့အတွက်ကျွန်တော်မြင်ကတော့ဒီဒီမိုကရေစီအဲစနစ်အောက်မှာဒီမိုကရေစီရဲ့ဒီမန်တိုင်နောက်နှစ်ခုဖြစ်တဲ့ဒီတရားရေးနဲ့ပတ်သက်တဲ့မန္တလေးနောက်တစ်ခုကကျတော့ဒီပါလီမန်နဲ့ဒီပတ်သက်တဲ့ဥပဒေကြီးမန္တလေးပေါ့နော်အဲ့နှစ်ခုကနေပြီးတော့ဟလာထွက်လာနိုင်တဲ့အခြေအမျိုးကိုလည်းကျွန်တော်ထင်တယ်ပြန်ပြီးတော့အဲနှစ်ဖက်လုံးကစဉ်းစားသင့်ပါတယ်ဆိုတော့ဒီတရားရေးမန္တလေးဘက်ကလည်းဖြစ်လာနိုင်တာကဒီ PPP ပါတီကိုပေါ့ပြည်သူ့အာဏာပါတီကိုဟလာဖျက်သိမ်းဖို့ပေါ့နော်တရားစွဲလာရှိတဲ့ခါကျတော့အဲ့ဒီကိစ္စမှလည်းတစုံတရာဟလာအောင်မြင်သွားမယ်ဆိုလို့ရှိရင်ဒီလက်ရှိပါတီနဲ့ဖျက်သိမ်းပေးရပြီးတော့ဆွေးရထွက်ထွက်ပေးရမှာဖြစ်ပါတယ်အဲ့ဆိုရင်ရုပ်ောက်ပွဲတည်တည်ပြန်လာမှာဖြစ်ပါတယ်အဲလာလူပဲဒီအစိုးရအနေနဲ့ကဒီပါလီမန်ထဲမှာပေါ့နော်အဲ့ဒါပါလီမန်ကိုပြန်ဖြတ်သိမ်းတဲ့ကိစ္စမျိုးကိုတောင်းဆိုမှုတွေများလာမယ်ဆိုလို့ရှိရင်လည်းပါလီမန်ကိုဖြတ်သိမ်းပြီးတော့ရုပ်ောက်ပွဲအစ်စ်ပြန်လုပ်ပြရမှာဖြစ်တဲ့အတွက်ကျွန်တော်အမြင်ကအဲဒီစုံတရားအဖြစ်ထွက်ကောင်းထွက်လာနိုင်ပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပါတယ်အဲ့တော့ဒီလာမယ့်သတင်းပတ်အနည်းငယ်မှာပေါ့လေဘာတွေဖြစ်လာနိုင်အောင်မလဲဆိုတာကိုငွေလင်းရောဘယ်လိုများမြင်မိလဲခင်ဗျာ
ဆိုတော့ကိုဝင်းမင်းစနေတဲ့လူပါပဲသူတို့မန်ဒေးမှာခုလာမယ့်မန်ဒေးမှာလူစနာပြဝင်ကြီးကျင်းလုပ်နေတယ်အဲ့တော့အဲ့လိုလုပ်ဖို့အခွင့်အလမ်းကလည်းအစိုးရကြံစွတ်လိုက်တဲ့ခေါင်းဆောင်9ယောက်ကလည်းကမ္မတာပြုပြီးတော့မှဒီဖြစ်ကြတာပြင်ဆင်ပြီးဆောင်ရွက်ကြမှာဖြစ်တယ်။ဆိုတော့ဒီလူလူလှုပ်ရှားမှုကြီးကပုံပြီးကြီးလာနိုင်တယ်လို့ကျွန်တော်မြင်တယ်။မြင်တော့အဲ့လိုကြီးလာလို့ရှိရင်ဒီကိစ္စကိုချေရှင်းနိုင်တယ်နီးနာတော့ဒီခေါင်းဆောင်9ဦးအပါအဝင်ပေါ့ဗျာ။အဲ့ဒီ PD အဖွဲ့အစည်းနဲ့ဒီအစိုးရနဲ့ပြည်ထောင်စုနေရမှာပဲလို့ကျွန်တော်ထင်တယ်။အဲ့လိုပြည်ထောင်စုနေပြီးတော့မှအလှည့်အကြောင်းတစ်ခုပေါ့ဆိုတာဒီရောက်ချင်ရူကြံပေးသလိုရဲ့ချက်နိုင်ပါတယ်။ကြာပြအစိုးရတစ်ခုလောက်ညံ့ပြန်ဖွဲ့ပြန်ဖွဲ့ပြီးတော့မှဒီကိစ္စကိုပြန်စဉ်းစား constitution နဲ့မှပြင်သင့်တဲ့ဥစားကြီးကို chapter လိုက်ကြံပြင်ဆိုတာမျိုးတွေနဲ့ပြောရမယ်လို့ထင်တယ်။အဲ့ဒီစီကိုပဲရောက်သွားမယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ကိုစံမိုးရောညီကုန်းချုပ်အနေနဲ့ပေါ့ဗျာတို့လိုတုတ်တုတ်နဲ့နည်းနည်းပြောပါအောင်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့အခုမှအဲ့နောက်ဒီဟိုအခွင့်အရေးလမ်းကြောင်းတစ်ခုအနေနဲ့ပေါ့နော်ဒီအတိုက်ခံပါတီတို့ဘာလို့ကလည်းတင်ပြလာတာရေဟိုကြီးကဘာတစ်ခုကောင်းကလေးဆိုရင်သူကဒီ National Government ဆိုတာမျိုးပေါ့နော်အမျိုးသားအစိုးရအတိုက်ခံရောပေါ့အားလုံးပါတဲ့အစိုးရတစ်ခုဖွဲ့စည်းနိုင်ဖို့ဆိုတာကိုသူတို့ပြောထားတာရှိပါတယ်အဲ့ဒီဟာကလည်းထပ်ပေါက်တစ်ခုရှိပါဖြစ်ပါတယ်အဲ့ဒီထပ်ပေါက်ကိုသူတို့ရအောင်သူတို့ညှိနှိုင်းဆွေးနွေးနိုင်လို့ရှိလို့ရှိရင်ဒီအစိုးရထဲမှာပါတဲ့ညွန်ပေါင်းဟိုပါတီတွေပေါ့နော်အဲ့ဒီပါတီတွေကလည်းဟိုနားလေလာမယ်ဆိုလို့ရှိလို့ရှိရင်ဒီဟာကအကောင်းဆုံးဖြစ်လာမယ်လို့ကျွန်တော်မြင်ပါတယ်ဒီနေရာမှာစစ်တပ်ရဲ့အရှင်ဟောဩဇာကလည်းထိုင်းနိုင်ငံမှာကကြီးပါတယ်စစ်တပ်ဆိုတာအာဏာသိမ်းမှာကိုမဟုတ်ပါဘူးသူတို့ကနေဆိုစကားလေးပြောလိုက်လို့ရှိရင်ဟိုစစ်တပ်ရဲ့အနေအထားဘာရှိတယ်ဆိုတာကိုသူတို့ကသိပြီးသားပါအဲ့တော့စစ်တပ်ကဘယ်လိုကောင်းလဲတကယ်ကိုပါဝင်ဟိုအခုဆိုလို့ရှိရင်စစ်တပ်ကဘာပြောနေလဲဆိုရှင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုတနေ့ဖြစ်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးအခုဆိုလို့ရှိရင်အစိုးရကနေတာဝန်ယူရမယ်သူတို့ကနေပြီးတော့ဒီသူတို့ဒီကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ခံရမယ်ဒီကိစ္စနဲ့ပတ်သက်ပြီးသူတို့ကနေစုံစမ်းစစ်ဆေးကော်မရှင်တွေဖွဲ့ရမယ်ဒီအရာတွေလုပ်ရမယ်သူတို့ဘယ်သူမှားတယ်ဘယ်သူမှန်တယ်လို့မပြောဘူးဒီဟာကဟိုအမှားတဲ့လူကိုအရေးယူရမယ်ဆိုတာကိုစစ်တပ်ကနည်းနည်းလေးကျင်းတင်းမှမှဒီနေ့ဟိုမနေ့ကပြောလာတာကိုကျွန်တော်မြင်ရပါတယ်စစ်တပ်ကလည်းဒီလိုမျိုးဖြစ်လာလို့ရှိလို့ရှိရင်သူတို့အနေနဲ့လက်ခံလည်းရအကြောင်းမရှိဘူးနောက်ပြီးတော့ဒီဟာကအကယ်၍ပါလီမန်ကမဖြတ်သိမ်းခြင်းမှုဆိုချင်ဒီပါလီမန်မှာဟုတ်လားပြန်ပြီးတော့အစိုးရတကူကိုဒီခုနကလို National Government ကိုဖွင့်မယ်နောက်ပြီးတော့ PAD နဲ့လည်းဒီဟိုအားလုံးကိုပြောပြောနေတယ်ဒီ dialogue ဆိုတာမျိုးပေါ့နော်ဒီဒီဟာကိုပြေဆုံးဆွေးနွေးပြီးတော့အဖြေရှာကြမယ်ဆိုရင်အဲ့ဒီဟာကိုသဘောထားကြီးကြီးနဲ့အခုချိန်မှာလုပ်နိုင်မယ်ဆိုချင်ဆိုးရွားရွားတွေကြည့်တဲ့ပုံပြီးတော့ဖြစ်လာမယ်ဟာကိုသူတို့ကာကွယ်နိုင်မယ်ဒီဟာကိုမဟုတ်ဘဲနဲ့နှစ်ဖက်လုံးတင်းခံမယ်ဆိုလို့ရှိရင်တော့ အာတော်တော်လေးပို့ပြီးတော့စိုးဝါတဲ့ဟလာဟိုပြီးခဲ့တဲ့တရင်ဘတ်တော်ကဖြစ်ခဲ့တဲ့အဲဒီစိုးဝါမှုတဲ့ပို့ပြီးတော့ကြီးတဲ့ဟာမျိုးတွေဖြစ်လာနိုင်မယ်လို့ကျွန်တော်တော့မြင်မိပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျွန်တော်တို့ရတဲ့အချိန်ကအခုပြည့်နေပြီမို့လို့ဒီနေ့စကားဝိုင်းကိုကျွန်တော်တို့ဒီမှာပဲညှိကုန်းချုပ်ရပါလိမ့်မယ်ခင်ဗျာအခုလိုပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့်ထိုင်းနိုင်ငံချင်းမှန်မျိုးပါရတက်ကတို့ကမြန်မာရေးလေ့လာသူဦးဝင်းမင်း DBNS လူ့ကောင်စီဒီမိုကရက်တစ်ပါတီတွဲဖက်အထွေထွေတွင်မှုဦးငွေလင်းနဲ့ BMA မြန်မာသတင်းသမက်ကအထွေမှုဦးဆန်မှုဝေတို့ကိုကျေးဇူးတင်ရှိကြောင်းပြောကြားပေးရစေခင်ဗျာတော်တာရှင်အပေါင်းကိုစိတ်နှပြချမ်းမှရှင်နာတော်မူကြပါစေ